ချင်းပြည်နယ်တီးတိမ်မြို့မြမစည်းပွားရေးဘန်ခွဲရှိမှာတော့လုံခြုံရေးအဆောင်ရေး၃ယောက်ဒီကနေ့ပြစ်ခတ်ခံရပါတယ်။နောက်ဘန်ကိုလည်းဝင်ပြီးတော့လုသွားပါတယ်။စကိုင်းတိုင်းအရာတော်မြို့ကကြေးရွာတရွာကိုတော့စစ်ကောင်စီဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ရွာသားတွေကိုဖမ်းဆီးနေအိမ်တွေကိုဖျက်ဆီးခဲ့ကြပါတယ်။ဒီအကြောင်းတွေအပါအဝင်နိုင်ငံတော်ကပြစ်ခတ်မှုဖမ်းဆီးမှုရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
တီးတိမ်တစ်မျိုးလုံးပင်စင်ထုတ်တဲ့နောက်ဆုံးနေ့လူရှင်းတဲ့အချိန်မှာဆိုင်ကနေလာတဲ့လူတချို့ကမြမစီဝါရေးဘန်ခွဲအဆောင်ရဲတွေကိုပြစ်ခတ်ခဲ့တာဖြစ်ပြီးဘန်ထဲကိုဝင်ရောက်ဖျက်ဆီးခဲ့တယ်လို့ဝေတချို့ကလည်းယူဆောင်ထွက်ပြေးသွားတယ်လို့အဲ့ဒီဖြစ်စဉ်အတွင်းအနီးမှာရှိသူတဦးက VOA ကိုပြောပါတယ
်မနေ့နဲ့ဒီနေ့ဆိုရှင်တို့ကဟိုပင်စင်ထုတ်ရဲ့ဘော်ဒီတီးတိမ်မျိုးနဲ့တမျိုးနဲ့လုံးမှာပင်စင်ထုတ်ရဲ့ဒီနေ့ကနောက်ဆုံးဘော်ဒီနေ့နောက်ဆုံးဆိုတော့အဲ့မှာဒီနေ့ကလူတိတ်မရှိတော့လူတို့ရှင်းနေပြီနေ့လေ7နာရီဝင်းကျင်မှာဖြစ်တာဘာလို့ဖြစ်တယ်ဆိုလူတို့နည်းနည်းရှင်းနေတယ်မှာသူတို့ပင်စင်ထုမလူလူပါလူလူနဲ့တော့မျိုးဒီလူတစုလာတယ်ဘာလို့လူတစုဆိုတော့သူတို့ကျတော့စိုက်ကဘူးကဝတ်တယ်စိုက်ကဘူးကဝတ်ပြီးတော့အဲ့မှာဘာရှိမှရှိတယ်ရေးနဲ့ရောက်တော့ချင်းချင်းလူတက်ပြီလာတော့ဒီတနက်နဲ့တက်တာတနက်နဲ့ပြစ်လိုက်တာပြစ်လိုက်တော့သူတို့ပွေးချင်းမှာလဲတော့တယ်ဒါမဲ့အဲ့မြေဆုံးထုမှာတယောက်ရေးတယောက်တော့ဒီဆုံဆုံရင်းနေတယ်အဲ့မှာသူကလည်းသူတို့ဟိုအဲ့လိုမျိုးစွေးတယ်ပေါ့ဒီစွေးပြီးတော့အဲ့မှာတယောက်ပိပိပိဆိုပြီးတော့အဲ့လိုမျိုးဟိုပိတယ်ပေါ့အဲ့အဲ့တော့ဒီသူ3ယောက်ဆိုလုံးအဲ့မှာလုံဆုံရင်းနေ3ယောက်ဆိုလုံးအဲ့မှာပွေးချင်းတည်သွားတာပေါ့အဲ့ပြီးတော့ဗန်ထဲကိုတော့ဝင်နေတယ်ဗန်ထဲကိုဝင်ပြီးတော့ဗန်ထဲမှာရှိတဲ့ဟိုဒီအထုပ်တွေနဲ့အဲ့ပတ်စံတွေနဲ့ဖြစ်မှာတဲ့ဒီတော့ဘတ်ပတ်စံလူအဲ့လိုမျိုးယူသွားတယ်ပြောချင်သူတို့ကထွက်ပြီးတာပေါ့
ပြစ်ခတ်မှုတွေဖြစ်ပြီးနောက်ပိုင်းစစ်ကောင်စီတပ်တွေရောက်လာပြီးလုံခြုံရေးယူတာနဲ့စစ်ဆေးတာတချို့လုပ်ခဲ့ကြတယ်လို့လည်းပြောပါတယ်အခုတီးတိမ်မြမစီဝါရေးဘန်တရက်ကိုစစ်ကောင်စီဘက်ကချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ CDF လက်ချက်လို့ဆွဆွဲပြောဆိုထားပါတယ်လုံခြုံရေးတွေကိုပြစ်ခတ်ပြီးတဲ့နောက်ဘန်ထဲဝင်ပြီးရုံးလုပ်ငန်းတော်ပစ္စည်းတွေကွန်ပျူတာနဲ့ CCTV တွေကိုတနက်နဲ့ပစ်ပြီးငွေကျပ်388သိန်းကျော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်နက်ငယ်တချို့ကိုယူပြီးထွက်ပြေးသွားတယ်လို့စစ်ကောင်စီထုတ်ပြန်ကြမှာဖော်ပြထားပါတယ်။စကိုင်းတိုင်းအရာတော်မျိုးကကျွေးပကံကျွေးရွာကိုဒီကနေ့မနက်တနားရီလောက်ကစစ်ကောင်စီတပ်တွေကအင်အား100ကျော်နဲ့ရွာကိုနှစ်ဖက်ညှပ်ပိတ်ဝင်ရောက်လာပြီးရွာသားတွေကိုဖမ်းဆီးတာနေအိမ်တွေကိုဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။စစ်ကောင်စီသတင်းပေးတွေနဲ့ဝင်ရောက်လာတာဖြစ်ပြီးဒီရွာအတွင်းမှာလက်နက်တွေလုတ်တဲ့ PDF တွေရှိတယ်ဆိုရဲစစ်ဆဲချက်နဲ့ဝင်ရောက်စီးနှင်းဖမ်းဆီးတာတွေဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်
။သူကဒီသူတို့ view ခင်းပြီးတော့ဗောနော်တောင်ရောမြောင်တောင်ရောမြောင်ရောပတ်ပြီးတော့ဒီသူတို့အလုံးကြီးနဲ့ဝင်ပြီးတော့ဖမ်းတာဗောနော်။ညာတနအီလောက်ကတနအီ45လောက်ကစတင်လှုပ်ရှားပြီးတော့သူတို့ဝင်ရောက်ပြီးတော့ဖမ်းဆီးတာဗောနော်။ကျွန်တော်တို့ဒီရွာမှာကြေးပကံဆိုတဲ့ရွာအောင်ဗောနော်။သူတို့အလုံးကြီးနဲ့ဝင်ပြီးတော့ဒီမင်းကလေးမင်းကြီးရှိအောင်လဲယောက်ျားလေး900ယောက်ပေါ့နော်ဆွမ်းသွားတယ်လို့သတင်းရပါတယ်ဗျအင်ဂျီတွေလည်းအများကြီးဖြတ်စီးသွားပါတယ်အကုန်လုံးကတော့100နီးပါးလောက်ဖမ်းပြီးတော့အကုန်လူတွေကိုလွတ်သက်လူတွေကိုလွတ်လိုက်တော့ပေါ့တက်ကြီးရွယ်တို့မင်းကလေးဒီအပြူမင်းကလေးတွေတော့လွတ်ပြီးတော့အိမ်တော်ကြီးရဲ့မင်းကလေးတွေပါတယ်အကုန်ဖမ်းခေါ်သွားတယ
်စစ်ကောင်စီတပ်တွေအဲ့ဒီရွာကပြန်ထွက်တုံတိရွာနဲ့ဇေယျရွာကြမှာမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်ကထိခိုက်မှုရှိတယ်လို့သတင်းစားရပေမဲ့တေသာတော့မသိရသေးဘူးလို့အဲ့ဒီဒေသခံတို့ကပြောပါတယ
်သူတို့ကိုယ်ကတော့ထွက်သွားပြီထွက်သွားပြီသူတို့လမ်းမှာတုံတိနဲ့ဇေယျကြားမှာမိုင်းဆွဲတိုက်ခိုက်ခံရပါတယ်ဗျာသူတို့အဲသူတို့ရဲ့ဒီကားကိုလည်းဒီထိတယ်လို့တော့ပြောတယ်ဗျာကျွန်တော်တို့ဒီသတင်းတိကျတော့မရသေးပါဘူးဗျာအခုသူတို့စစ်ကောင်စီဘက်ကနေပြီးတော့အားလုံးရဲ့အားဖြည့်တင်းတို့ပြန်ပြီးတော့ဒီအဲရွာကြီးကိုပြန်ပြီးဖိနှိပ်မဲ့သဘောရှိပါတယ်ဗျာ
မကွေးတိုင်းကံကောမျိုးလေကြီးအရှိရွာကအုတ်ချုံရီမူတူမင်းညားကပြစ်ခတ်ခံခဲ့ရပါတယ်ဒီကနေ့မနက်အစောပိုင်းကစကိုင်းတိုင်းဘူးတလီမျိုးကြီးရွာတရွာကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းဘုတ်တင်ထားတဲ့အိမ်ဒိန်ကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့ပါတယ်နိုင်ငံတော်ကပြစ်ခတ်မှုနဲ့ဖမ်းဆီးမှုတွေဇက်တိုက်ရှိနေပေမဲ့လည်းစစ်အာဏာရှင်စံကြေးရေးဆန္ဒပြစစ်ကြောင်းတွေလည်းရှားသလောက်အင်အားနဲ့ချီတက်ဆန္ဒပြကြနေသေးပါဒီကနေ့မန္တလေးကလေးတဝဲလောင်းလုံမိုးကုတ်ရွှေဘိုပခုတ်ကူစားတဲ့မြို့တွေရွာတွေမှာစစ်အာဏာရှင်စံကြေးရေးဆန္ဒပြခဲ့ကြပါတယ်ရှင်
ချင်းပြည်နယ်တီးတိမ်မြို့ကမြမစီပွားရေးဘန်ခွဲရှိပြစ်ခတ်မှုအကြောင်းချင်းပြည်နယ်တွင်ကအခြေအနေတွေနိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းကိုအလိမ်မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်